ကအင်္ဂလိပ်ဘာသာစိုက်ကန်တာမှာမြန်မာသတင်းတော်ကမှသုံးလုံးနေတဲ့ EDM အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အသုံးကတော့
Do or Die
ဖြစ်ပါတယ်စာလုံးပေါင်းက DO Do ကလုပ်တာ OR Or ကသို့မဟုတ် DIE Die ကတည်တာဖြစ်ပြီးစသဖြင့်တိုက်ရိုက်ဒီပဲကလုပ်ရင်လုပ်ဒါမှမဟုတ်တည်ရင်တည်ဆိုတာပဲဖြစ်ပါတယ်ဒီတုံးစင်းတယ်လာတာကတော့19ရာစုနှောင်းပိုင်းဖြစ်တဲ့1993ခုနှစ်တုန်းကစကော့တလန်လူလာရေးရရှိဖို့ပထမဦးဆုံးတိုက်တဲ့စစ်ပွဲနဲ့ပတ်သက်လို့ကဗျာဆရာကြီးရောဘတ်ဘန်စ်ရေးဆက်ထားတဲ့ကဗျာရဲ့နောက်ဆုံးအပိုက်မှာရက်စက်တဲ့အာဏာရှင်ကိုအသက်အသေးခံပြီးအပြုတ်တိုက်ဖို့တိုက်တွန်းရမှာ Do or Die ကိုအသုံးပြုထားတာဖြစ်တယ်လို့ဆိုပါတယ်။ EDM ဆိုတဲ့ Tovite ဒီဘက်ကတော့ကျမတို့မြန်မာမှာရှင်ရွှေတီတေမြေကြီးဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တိတ်ကိုအရေးကြီးလာတဲ့အတွက်ဘယ်လိုမှရှောင်ရွက်လို့မရပဲအသက်လူပြီးအရက်စွန်လုပ်ရမယ့်စွမ်းဆောင်မှုမျိုးဖြစ်ပါတယ်။မလုပ်ဖဲနေလို့မရတော့တဲ့အနေအထားမှုစွန့်စားလုပ်ရမှာမို့ဆုံးရှုံးမှုပိဆက်မှုများတဲ့အန္တရာယ်ရှိတာကိုဆလိုတာဖြစ်ပါတယ်။ဒီအတုံးကိုဇူလိုင်လ24ရက်နေ့ကဗြိတိဝင်ကြီးချုပ်တည်ဖြစ်လာတဲ့နိုင်ငံကြ ాయి ဝင်ကြီးဟောင်းလည်းဖြစ်ခဲ့သူ Boris Johnson ဟာ Brexit ဆိုတဲ့ EU ဥရောပတမကကနေ Britain နှုတ်ထွက်ရေးကိုထောက်ခံအားပေးသူဖြစ်တဲ့အတိုင်းသူ့အနေနဲ့ Britain ကို October 31ရက်နေ့နောက်ဆုံးထားပြီး EU နဲ့သဘောတူညီမှုညှိနှိုင်းလို့ရသည်ဖြစ်စေမရသည်ဖြစ်စေဘယ်လိုပဲဖြစ်ဖြစ်မဖြစ်တဲ့အနည်းနဲ့နှုတ်ထွက်ပြအောင်နှုတ်ထွက်ဖို့လုပ်မယ်လို့ကြေညာပေးခဲ့တဲ့အတွက်ကြောင့် Irish Times တင်စာကြီးက Boris Johnson promises do or die Brexit by October 31st ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
။ It was a do or die situation for the US women's team. They played well in the championship game and won the 2019 FIFA Women's World Cup.
အမေရိကန်အမျိုးသမီးအသင်းကဘာကြီးပဲဖြစ်ဖြစ်အနိုင်ကစားရမယ့်အခြေအနေရောက်ခဲ့တယ်။နောက်ဆုံးဘောလုံးပွဲမှာအသင်းကစားတာကလည်းကောင်းလို့2019 FIFA အမျိုးသမီးကမ္ဘာဖလားစုကိုနိုင်လိုက်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ It was a do or die situation for the US women's team. They played well in the championship gameand won the 2019 FIFA Women's World Cup.
ခုဆက်လက်ကြင်ပြပေးမယ် EDM အသုံးကတော့
run out of gas.
ဖြစ်ပါတယ်။စာလုံးပေါင်းက RUN run out out of off run out of ကကုန်သွားတာ gas gas ကဓာတ်ဆီဖြစ်ပါတယ်။စသဖြင့်ဓာတ်ရိုက်ဒီပေကတော့ဓာတ်ဆီကုန်သွားတာဖြစ်ပါတယ်။ဒီနေရာမှာကြောင်းတကာတာတရားပုတ်ဆန်းဆိုသလိုတမန်အင်္ဂလိပ်အသုံးဓာတ်ဆီကို petrol လို့ခေါ်ပြီးမြေအမေရိကန်က gasoline အတူကောက် gas လို့ခေါ်တာဖြစ်ပါတယ်။မော်တကားမောင်းရမှာဓာတ်ဆီကုန်သွားပြီးဆိုရင်ဆက်မောင်းလို့မရနိုင်တော့သလို idiom ဆိုရဲတော့ white ဒီဘက်ကလည်းနေ့စဉ်ဘဝမှာလူတွေမှာတခုခုလောက်ရမှာစိတ်ဓာတ်ဇွဲလုံးလစွမ်းအင်းငွေအင်းအားထောက်ခံမှုစသဖြင့်လို့ကုန်ခန်းလာပြီးနောက်ဆုံးမှာဘာမှမတတ်နိုင်ပဲလျှော့လိုက်ရတာလုပ်ငန်းကိုရလိုက်ရတာကျမတို့မြန်မာမှာမိစာကုန်းစီခန်းနဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီနေ့ခုနှစ်အားမမျှတဲ့အခါကြာရင်လက်ပန်းကျလာတာမျိုးဖြစ်နိုင်တယ်လို့ကြာလာတော့စီဝင်စားမှုနေလာပြီးညီငွေကဆက်မလို့ချင်းတော့တဲ့အနေအထားမျိုးလည်းဖြစ်ပါတယ်ဒီအတုံးကိုကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ6.2 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားတဲ့အတိုင်းအရင်နှစ်တွေခတဲ့စာရင်းနည်းတဲ့အပြင်အမေရိကန်နဲ့ကုန်စည်စစ်ကြောင်ပိုဆိုးရင်ရတဲ့အတွက်ကြောင့်တရုတ်အစိုးရဦးစီးတဲ့စီးပွားရေးဖွံ့ဖြိုးမှုပုံစံဟာအလုံးမဖြစ်တော့ဘူးဆိုပြီး Wall Street Journal သတင်းစာကြီးက China's state-driven growth model is running out of gas ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီဆုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပါ
China's plan to revive the Mizo Dam project seemed to have run out of gas.
မြစ်ဆုံရေကာတာစီမံကိန်းကိုပြန်ဆဖို့တရုတ်ရဲ့အစီအစဉ်ကြည့်ရတာမိစာကုံစီခန့်နေတဲ့အခြေအနေရောက်နေပုံရတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
China's plan to revive the Mizo Dam project seemed to have run out of gas.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
get by the throat
ဖြစ်ပါတယ်ဆာလုံးပေါင်းက GUT get ကယူတာ BY by THE the THROAT by the throat က living ကနေဖြစ်ပြီးဇစ်စကုထုံးရဲ့တိုက်ရိုက်ဒီပေကတော့ living ကနေယူတာဖြစ်ပါတယ်တနည်းတော့ living ဒါမှမဟုတ်လေမျိုးကိုလက်နဲ့ညှစ်တာမျိုးဖြစ်ပါတယ်ဒီ idiom မှာ get အနောက်မှာတူတယောက်လို့အဓိပ္ပာယ်ရတဲ့ someone ဒါမှမဟုတ်တစ်ခုခုလို့အဓိပ္ပာယ်ရတဲ့ something ကိုထည့်ပြီး get someone by the throat ဒါမှမဟုတ် get something by the throat လို့သုံးလို့ရှိပါတယ် idiom ဆိုတဲ့အဓိပ္ပာယ်ကတော့လူတူဒါမှမဟုတ်တစ်ခုခုကိုအပိုင်ချုပ်ကင်နိုင်ဖို့လုပ်တာဖြစ်ပါတယ်ဒီသူစီးပွားရေးအကောင့်နဲ့တရုတ်နိုင်ငံဟာကမ္ဘာတစ်ပတ်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုအခြေခံရန်တရားအဆောက်အုံတွေတွေငွေထုတ်ချေရမှာအတိုးနှုံးတွေရတဲ့မြင့်တဲ့အတွက်တရုတ်ကျွေးပြီးပြီးတရုတ်ဟာကမ္ဘာကြီးရဲ့လယ်မျိုးကိုညှစ်ထားတယ်ဆိုပြီး Bloomberg စီးပွားရေးစာဆောင်မှာ China's got the world by the throat ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ The boss has got John by the throat so he is completely under his control
ဆရာသမားကဂျွန်ကိုအပိုင်ကင်ထားနိုင်တယ်။ဒါကြောင့်လေဂျွန်ဟာဆရာသမားရဲ့ထင်းချုံမှုအောက်မှာလုံးဝရောက်နေပြီလို့အဓိပ္ပာယ်ရပါတယ်။ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ The boss has got John by the throat. So he is completely under his control.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
do or die, run out of gas, get by the throat
ဖြစ်ကြပါလေနောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကြင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်